အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရှိတောင်အရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေကိုလာမယ့်လတွေအတွင်းဝါရှင်တန် DC ကိုဖိတ်ပြီးအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကျင်းပဖို့ရှိကြောင်းသမ္မတအင်ဂျူဒုတိယပြောခွင့်ရကာရင်းဖယ်ရီကကျေတပရီနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်အမေရိကန်အစိုးရအနေနဲ့အာဆီယံအဖွဲ့ကြီးနဲ့မိတ်ဖက်ဖြစ်တဲ့ဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်ဖို့တန်တိထံချထားကြောင်းနဲ့အမေရိကန်ဟာအာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုနက်နက်ရှမ်းရှမ်းလှုပ်ဆောင်နေတယ်လို့Indo-Pacific ဒေသရင်းလွတ်လပ်မှုနဲ့ပွင့်လင်းမှုတိုးတက်အောင်လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။မနေ့ကကျင်းပခဲ့တဲ့ American ASEAN ထိပ်သီးအစည်းအဝေးမှာလည်းသမ္မတဂျိုးဘိုင်ဒန်ပါဝင်တက်ရောက်ခဲ့ပြီးအရှေ့တောင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုကိုအရှိန်မြှင့်လှုပ်ဆောင်သွားမယ်လို့ကတိပြုခဲ့တာဖြစ်ပါတယ်။အစည်းအဝေးအပြီး American ASEAN ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့ American သမ္မတအင်ဂျူရောရဲ့တီးခြားထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနဲ့အကြမ်းဖက်နှိပ်စက်မှုများနဲ့ပတ်သက်ပြီးအလွန်အမင်းစိုးရိမ်ကြောင်းနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးမရေရာဖန်ဆီးထားသူတွေကိုလွှတ်ပေးဖို့အတွက်တောင်းဆိုခဲ့တာပါ။ဒါ့အပြင်အာဆီယံသဘောတူညီချက်၅ချက်အရမြန်မာစစ်စုကတာဝန်ယူရေးအာဆီယံရဲ့ဂျိုးပန်းအားထုတ်မှုတွေကိုထောက်ခံကြောင်းလဲသမ္မတအင်ဂျူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။